အမေရိကန်နည်းပညာကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Apple ကနေပြီးတော့ iPhone လက်ကင်ဖုန်းအမျိုးအစားအသစ်နှမျိုးကိုမနေ့ကအင်္ဂါနေ့ကပဲဈေးကွက်မှာစတင်ရောင်းချလိုက်ပြီးတော့အရန်ရှင်ပြန်ရတဲ့ဒီ smartphones နောက်ဆုံးပေါ်နည်းပညာမြင့်လက်ကင်ဖုန်းဈေးကွက်မှာများများလွှမ်းမိုးထားနိုင်မှုအတွက်လှုံ့ဆော်လိုက်ပါတယ်။ဖုန်းမျိုးစားအသစ်နှမျိုးတွေက iPhone 5C ကိုအစိမ့်အပြာအဝါပန်းရောင်နဲ့အဖြူဒီလိုမျိုးအယောက်၅မျိုးနဲ့ရောင်းချမှာဖြစ်တယ်လို့ Apple ကအင်္ဂါနေ့ကပဲပြောပါတယ်။cell phone contract နှစ်နှစ်စာချုပ်ချုပ်တဲ့သူတွေကိုဖုန်းတစ်လုံး99ဒေါ်လာနဲ့ရောင်းချပေးမယ်လို့ဆိုပါတယ်။အဲ့ဒီဖုန်းကိုရောင်းချခြင်းအပြင်အမေရိကန်နဲ့ဥရောပနိုင်ငံတွေလောက်ဝင်ငွေအားမကောင်းတဲ့တရုတ်နဲ့တခြားနိုင်ငံတွေမှာသူတို့ဖုန်းအယောင်အားမြင့်တက်လာဖို့ Apple ကမျှော်လင့်ထားတာပါ။ Apple ကပို့ပြီးတော့ဈေးကြီးတဲ့ iPhone 5s ဖုန်းကိုလည်းရောင်းချလိုက်ပါတယ်။အဲ့ဒီ iPhone 5s ကတော့သူတို့ဒီထွင်ဖန်တီးခဲ့သမျှထဲမှာရှေ့အနာဂတ်ကိုအရှုမျှော်ဆုံးဖုန်းဖြစ်တယ်လို့ Apple ကပြောပါတယ်။အဲ့ဒီဖုန်းရဲ့ကွန်ပျူတာစွမ်းအင်ကမြင့်မားပြီးတော့2009ခုနှစ်မှာစတင်ရောင်းချခဲ့တဲ့မူရင်း iPhone နဲ့ရှင်ရင်၅ဆပိုမြန်တယ်လို့ဆိုပါတယ်။ iPhone 5s မှာဘက်ထရီအသုံးခံတဲ့သက်တမ်းကလည်းပိုကျမှဖြစ်ပြီးတော့ဘက်ထရီအားထက်သွင်းစရာမလိုပဲနဲ့ဆယ်နာရီကြာစကားပြောလို့ရမယ်။ဈေးကတော့ဖုန်းရဲ့မှန့်ညံပမာဏနဲ့လိုက်ပြီးတော့199ဒေါ်လာကနေ399ဒေါ်လာအထိရှိမှာပါ။ Google ကုမ္ပဏီကထုတ်တဲ့ Android cell phone တွေကလောလောဆယ် smartphone ဈေးကွက်မှာလွှမ်းမိုးထားပြီးတော့လက်ကင်ဖုန်ဈေးကွက်တစ်ခုလုံးရဲ့၄ပုံ၃ပုံကိုယူထားပါတယ်။ Apple ကဒီနှစ်မှာတော့ဈေးကွက်နေရာ18ရာခိုင်နှုန်းတိုးလာနိုင်တယ်လို့တချို့အကဲခတ်တွေကခန့်မှန်းပါတယ်ရှင်။